ကရင်ပြည်နယ်မြောက်ဝတီခရိုင်ကကရင်အမျိုးသားအစည်းအရုံးKNU ရဲ့တပ်မဟာ6နယ်မြေဖြစ်တဲ့လေးကေကောနဲ့အနီးတဝိုက်ကဒေသတွေမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်4နာရီလောက်ခန့်ကစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်နေပါတယ်။ဒီကနေ့ညနေပိုင်းအထိတိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်။စစ်တပ်ဘက်ကမြောက်ဝတီခရိုင်အပါအဝင်ကော့ဂရိတ်မြို့နယ်ထဲမှာပါလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်လေးချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ကတောင်ကနန်နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြောက်ဝတီခရိုင်KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ KNU တပ်တွေဖြစ်တဲ့တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်ရင်း18တပ်ရင်း29တပ်မ6စစ်ကြောင်းကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဗဟိုတပ်ခွဲ NUG ရဲ့လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စင်ကြူတပ်ရင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာပါ။ဒီနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ
်။ဒီနေ့ကြီးကလည်းလက်နက်ကြီးကနေစစ်တိုက်ကြတာဟိုမိုးလေးနဲ့အတူပဲဆယ်ကျန်းရကနားလောက်ရှိမှဖြစ်ပါလေကြည့်ရတော့တိုက်ပွဲဖြစ်ကြတော့ကျွန်တော်တရားသလားပါအဲလီကောတဝိုင်းမှာပဲညနေ4:00ဖြစ်တယ
်။စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ထဲမှာဒီကနေ့ကြီးကြီးမားမားတိုက်ပွဲမရှိဘူးဆိုပြီးပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်။ဒီနေ့ပြည်ပြည်နယ်မှာတော့ကျွန်တော်တို့တိတော့ကြီးမားမရှိတာတော့မရှိပါဘူးဗျ။ချောင်းမြောင်းပြစ်ခတ်လာတာတော့တော့ရှိနိုင်ပါလား။ဒါတို့ဒီတိုက်ပွဲကြီးကြီးမားမားတော့မရှိနိုင်ဘူး။ဦးရနေပြစ်ခတ်တာမျိုးတွေအပြင်လိုက်လံပြောကြလုံလုံလေးရဆောင်ရွက်တာမျိုးတွေတော့ရှိနိုင်ပါလား။
ဒီကနေ့မှာပဲလေးကေကော်ဘက်မှာစစ်ကောင်စီဘက်ကလေးချောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်။တနအီကျေပြော်လောက်ချိန်ကနေလေးပြန်ပြန်လာရိုးရိုးကင်းချောင်းပြန်လာမဟုတ်ပြစ်ခတ်ပြန်လာတယ်။
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လာမှာစစ်တပ်ဘက်ကတိုက်ရင်အလွန်အကျွံသုံးတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။ KNU နယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်လာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာရတယ်ဆိုပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေးကေကော်ဘက်ကိုစစ်တပ်ကလေးချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လဲကုလသမဂ္ဂကလေးချောင်းပြန်တမ်းမှုကင်းမဲ့ဆုံးအဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဒီလိုတောင်းဆိုထားချိန်မှာပဲလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုမြောက်ဝတီခရိုင်ထဲမှာတည်းမဟုတ်ပဲကော့ဂရိတ်မြို့နယ်ထဲမှာလည်းလှုပ်လာတယ်ဆိုပြီး KNU ပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကပြောပါတယ
်။လေးငါးချိန်အနည်းဆုံးဖြစ်တယ်အခုကတည်းကတခုတတပါတော့ခေါကွေးကြတော့မင်းကတက်ွယ်ဖြစ်တယ်လေတက်ွယ်ဖြစ်တော့အဲ့ဒါနေကမကြတော့သူလင်းတယ်လားဖြစ
်စစ်ကောင်စီဘက်ကလက်လက်ကြီးတွေသာမကဝေဟင်ကနေပါအင်အားသုံးတိုက်ခိုက်နေတာကြောင့်ကရင်ပြည်သူတွေတောင်းကနန်းလောက်ထွက်ပြေးနေရတယ်လို့လဲဖလိုစောတော်နီကပြောပါတယ
်သူတို့ပြင်တော့ဒီကြောင့်တိုက်ခိုက်မှုကတော့တောက်လျှောက်ပဲလွတ်ပါတယ်သူတို့ပြင်တော့လူမျိုးတက်ခိုက်မှုမှာတော့ရှိတယ်မှရှိတယ်တတ်တယ်အနေနဲ့အော်ဒီလိုဖြစ်နေတဲ့ဆိုပေမဲ့လို့သူတို့ချင်းရလက်ရင်တက်တရားကြောင့်မြောက်ကြပြီပေါ့နော်မြောက်တာတို့လည်းနေကြီးတက်ဖွဲ့တို့ကအဲ့ဒါကြောင့်သူကပုံမတုံတယ်လို့သူတို့ချင်းကျွန်တော်တို့ယူသားတွေပုံမှာတော့တောက်လျှောက်ကြနေတဲ့ခါကျတော့အခုလည်းလည်းကသူရဲ့နောက်ဘက်တွဲနေနေဥစားအဲ့မဲ့ကိုဖက်ပြတာလည်းရှိတယ်လို့ကျွန်တော်တို့တော့တော်တော်များများပြည်သွားနေရတဲ့အနေအထားများရှိပါတော့ငန်းတော့ရှိပ
ါကရင်ပြည်နယ်အတွင်းမှာနှစ်ပတ်နီးပါးကြာတိုက်ပွဲတွေကြောင့်နေရဆွန့်ခွာပြီးထွက်ပြေးလာသူများလာပြီးထိုင်းဘက်မှာတော့လူဦးရေ 8,000 ကျော်လောက်ရှိနေပါတယ်။လက်ရှိမှာမြန်မာပြည်တွင်းမှာကျန်နေတဲ့စစ်ဘေးရှောင်တွေကတော့ကျန်းမာရေးထိခိုက်တာတွေ၊ဝမ်းပြက်ဝမ်းလျှော့ရောဂါတွေဖြစ်နေကြပြီးတောက်သုံးရေအဓိကလိုအပ်နေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။